ပြီးခဲ့တဲ့ဇွန်လ15ရက်တနင်္လာနေ့ကရန်ကုန်မြို့သစ်စီမံကိန်းကိုအကောင်အထည်ဖော်ဖို့အတွက်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကထောက်ခံသူ100ကျော်နဲ့အတည်ပြုခဲ့တာဖြစ်ပါတယ်။ဒီအဆိုကတော့ကျင်းမြင့်နိုင်လွှတ်တော်ကလွှတ်တော်ကိုယ်စားလှယ်ဦးမြင့်လွင်ကတင်သွင်းခဲ့တာဖြစ်ပြီးတော့ဒါကိုလျှို့ဝှက်မဲပေးစနစ်နဲ့ဆုံးဖြတ်ခဲ့ကြတာပါ။ဒီစီမံကိန်းကြီးအကြောင်းကိုပြန်ပြီးတော့ကောက်ရမယ်ဆိုရင်တော့ပြီးခဲ့တဲ့2014ခုနှစ်တုန်းကရန်ကုန်တိုင်းဒေသကြီးလွှတ်တော်အတွင်းကရပ်ဆိုင်းထားတဲ့စီမံကိန်းတစ်ခုဖြစ်ပါတယ်။ရန်ကုန်တိုင်းကကျင်းမနိုင်တွန်တေးစိတ်ကြီးခနောင်တို့စတဲ့မြို့နယ်တွေကမြေအေက3000ကျော်အကျယ်ဝန်းရှိတဲ့မြို့သစ်စီမံကိန်းကြီးတစ်ခုဖြစ်ပြီးတော့အမေရိကန်ဒေါ်လာနဲ့တွက်ကြည့်မယ်ဆိုရင်ဘီလီယံ10နဲ့ချီးပြီးတော့အကောင့်ထဲပေါ်မဲ့စီမံကိန်းလည်းဖြစ်ပါတယ်။ဒါပေမဲ့ဒီမြို့သစ်စီမံကိန်းအတွက်မှပွင့်လင်းမြေသားမှုမရှိဘူးဆိုပြီးတော့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ထောက်ပြတာကြောင့်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလအတွင်းမှာရပ်ဆိုင်းထားတာဖြစ်ပါတယ်။အခုတော့ဒီအဆိုကိုပြန်တင်ပြီးတော့အတည်ပြုခဲ့တာဖြစ်ပါတယ်။ဒီမြို့သစ်စီမံကိန်းနဲ့ပတ်သက်လို့ကန့်ကွက်ထောက်ပြနေတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်ညိုညိုသိန်းကတော့ဘာကြောင့်ဒီစီမံကိန်းအပေါ်မှာသူကန့်ကွက်နေတယ်လဲဆိုတာကိုအခုလို့ရှင်းပြပါတယ်
။အထူးကရည်ရချက်ကတော့ကျွန်တော်တို့ဒီစီမံကိန်းထဲမှာပေါ့နော်တရားမဝင်ငွေမဲတွေပေါ့နော်အများကြီးစီးဆင်းနေတယ်လို့ကျွန်တော်တို့ဒါဟိုတာဝန်ရှိသူများကိုယ်တိုင်ကိုကဒါပြောချထားတာလေကျမတို့စက်တီသက်ကနဲ့ရှိထားတယ်လေ။ညနောက်ပြီးတော့ဒီစီမံကိန်းနေရာမှာပေါ့နော်ဧကဟိုတောင်းချပြီးတော့ပေါ့နော်နိုင်ငံသားအမိခံထားတဲ့တရုတ်လူမျိုးတူပေါ့နော်ဒီနိုင်ငံသားတယောက်ကနေရာမြေတွေကိုတောင်းချယူဝေထားတယ်ဆိုတာလည်းကျမတို့သိရတယ်လေဒီဟာကိုလောက်ကင်မဲ့ကုမ္ပဏီကပဲကွက်ချပြီးတော့ကွက်တွေရောင်းပြီးတော့ဒီကုမ္ပဏီကထွက်သွားမယ်သဘောရှိတယ်ပေါ့နော်ဒီစီမံကိန်းကိုပြင်ခဲ့စဉ်တုန်းကပါတယ်လေသူတို့ဟိုတရားကြီးတွေစောက်ပေးမယ်တခါတံခိုးနဲ့အိမ်ရာအခန်း2000ပေးမယ်လို့ပါလို့ပြောထားတာရှိတယ်လေ။နောက်အရေးကြီးတဲ့ချက်ကပါလဲဆိုတော့လုံခြုံရေးနေရာကြည့်မယ်ဆိုလို့ရှိရင်လည်းအဲ့နေရာပေါ့နော်မြန်မာနိုင်ငံရဲ့ပင်လယ်ထွက်ပေါက်ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီနေရာမှာနိုင်ငံခြားသားတွေကမြေတွေအဲ့လောက်အများကြီးပိုင်ဆိုင်ထားတာဟာမကောင်းဘူးပေါ့နော်။ဂျန်ကုန်လိုနေရာမျိုးမှာကပေါ့နော်။ဒါနိုင်ငံခြားသားကလွယ်လွယ်ကူကူပဲဒီဧကတောင်းချီပြီးတော့သူကပိုင်ဆိုင်ထားနိုင်တယ်ဆိုတာကတော်တော်လေးကိုသူ့ရဲ့ရှင်းတော့မညီညွတ်တဲ့လုပ်ရဖြစ်နေတယ်လေနော်။ဒါကြောင့်မလို့ကျမတို့ကဒီဟာပေါ့မှာအရန်ကိုဟိုအစိုးရင်ကြည့်ရတာပါ။
ဒါပြင်လဲလွှတ်တော်ထဲမှာရပ်ဆိုင်းထားတဲ့ဒီစီမံကိန်းကိုအမည်ပုံစံတစ်မျိုးနဲ့ပြန်ပြောင်းပြီးတော့ပြောဆိုနေတာတွေဆွေးနွေးနေတာတွေကိုကြည့်မယ်ဆိုရင်လဲလွှတ်တော်အတွင်းမှာညှဉ်းညွတ်မှုမရှိဘူးလို့ထောက်ပြပါတယ်
။ပို့ပြီးတော့ဟိုတန်တရားဖြစ်စရာကောင်းတာကဒီအဆိုကိုတင်သွင်းသွားတဲ့ဆိုရှင်ဒီခိုင်ဖြိုးပါတီကဦးမြင့်လွင်ရောထောက်ခံဆွေးနွေးသွားကြတဲ့၆ဦးပါလေ။ဒီ26ရက်9လ2014တုန်းကအစိုးရကလွှတ်တော်မှာတရားဝင်ရုပ်သိမ်းခဲ့တဲ့ရန်ကုန်မြို့သစ်စီမံကိန်းကိုပြန်လုပ်ပေးပါဆိုပြီးတောင်းဆိုခဲ့တာပြန်ပြီးအပြင်ထွက်လာပြီးမီဒီယာနဲ့တွေ့ဆုံပွဲမှာကြတော့ဗာပြောလဲဆိုတဲ့အခါကြတော့အခုလွှတ်တော်ရဲမှာအတည်ပြုလိုက်တဲ့ရန်ကုန်မြို့သစ်စီမံကိန်းဟာတဲ့အရင်သူတို့ရုပ်ခဲ့တယ်ပေါ့နော်မနစ်ကရုပ်သိမ်းခဲ့တဲ့ရန်ကုန်မြို့သစ်စီမံကိန်းနဲ့သက်ဆိုင်ခြင်းမရှိပါဘူးဆိုပြီးပြန်ပြီးမြင်သွားတယ်ပြီးတော့ကျမတို့အရန်ကိုအံ့ဩရတယ်ပေါ့နော်အဲ့တော့ဘာကြောင့်ဒီလိုမျိုးပေါ့နော်လွှတ်တော်မှာရန်ကုန်မြို့သစ်စီမံကိန်းအကြောင်းတင်တဲ့လူကတင်တဲ့အစိုးရကလည်းဟိုလွှတ်တော်ကအတည်ပြုပြီးတော့မှအပြင်ရောက်တော့မှမီဒီယာမှာဟာအဲ့ဒီကျွန်တော်တို့ရုပ်သိမ်းထားတဲ့မြို့သစ်စီမံကိန်းမဟုတ်ပါဘူးဆိုပြီးတော့ပြန်ငင်းရက်ထုတ်တော့ကျမတို့အစိုးရရဲ့ဆောင်ရွက်ချက်တွေကရှင်းအောင်မညီညွတ်မှုတွေအများကြီးကျမတို့တွေ့လာရတယ်လေ
ဒီစီမံကိန်းအတွင်းကဒီမြမစေတနာကုမ္ပဏီဆိုတာနဲ့ရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဦးမြင့်စိုးရဲ့ပတ်သက်မှုတွေကိုလည်းထောက်ပြနေကြပါတယ်ကြပြင်လေဒီစီမံကိန်းနဲ့ပတ်သက်လို့ကန့်ကွက်သူဆန္ဒပြပွဲတွေတခါထောက်ခံတဲ့ဆန္ဒပြပွဲတွေတောင်ရှိခဲ့တာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့တင်ငန်းကျွန်းလွှတ်တော်အမတ်ဦးကျော်ကပြောပါတယ်
ကျွန်တော်တို့ပုံမှန်လည်းပြောရရင်စတဲ့ကဖော်ပြဖို့ကြောင်းတွေပုံမှန်151မှာကတိုင်းဒေသကြီးတို့ပြည်ထောင်စုရသည်ပြည်အောင်စုအစိုးရရဲ့လုံဆောင်ချက်ပြန်ပအပါမိမိတို့တိုင်းပြည်တို့ပြည်ထောင်အတွင်းမှာရှိတဲ့ဖွံ့ဖြိုးရေးလုပ်ငန်းကိုဆောင်ရွက်မယ်ဆိုရင်တမိမိတို့တိုင်းဒေသကြီးတို့ပြည်ထောင်လွတ်တော်ရဲ့ကျေးပြားရေးသဘောတူညီချက်မှာကောက်တယ်ဖော်ရမယ်လို့ဒါ151မှာပြဋ္ဌာန်းထားတယ်အဲ့တော့151တန်းကြီးသူကလွတ်တော်ကိုတင်ပြမယ်တင်ပြတဲ့အခါမှာလွတ်တော်ကိုတင်ပြတဲ့အခါစီမံကိန်းကိုတင်ပြမယ်စီမံကိန်းကိုဘလူနဲ့ပေါ်ဆောင်မယ်ဘလူနဲ့လုပ်မယ်ဆိုတာမပါဘူးသို့တော်လည်းသူစလာတဲ့ကမြမစေတနာဒီကိုပုံမီနဲ့သူကချိန်ပြီးသားဖြစ်တဲ့ကြောင့်မို့အဲ့ဒီကပုံလင်းပြတောင်းမရှိဘူးမရိုးတောက်ဘူးဆိုတာပေါ်လွင်နေတယ်လေပုံစံရစိုးစီတာတိုက်တော့ရင်ကျွန်တော်တို့ကမှငင်းစရာအကြောင်းမရှိဘူးလေဥပမာဆိုတော့စောစောကဒီဥပ္ပိလေကသူ့ရဲ့မျိုးဒေသကိုမျိုးတစ်ထုတ်ချက်ပေးဆိုကျွန်တော်တို့ထောက်ခံမှာပါဆောက်အဲ့မျိုးတစ်ထုတ်ချက်ပေးအတွက်ရင်အဲ့ဒါကိုစီမံကိန်းဆိုတာကအစိုးရလုပ်ရမှာလေအဲ့တော့မှဝန်ကြီးကသူ2040စီမံကိန်းထဲမှာဒါပါပိသားဆိုရှင်းရတဲ့အကောင့်တွေပေါ်သွားမှဆိုတော့ဆက်လက်ဆွေးနွေးကြအောင်မယ်လေ။သူကတိတင်လာတော့စားပြီးကိုအတက်ကြွသွင်းတယ်လို့ပဲကျွန်တော်ယူဆတယ်လေ။အဲ့ဒါပါ။အဲ့ဒီကအဲ့ဒီဟိုသားလူလားသူတွေကဒီကုမ္ပဏီနဲ့ပတ်သက်တဲ့လူတွေပဲဖြစ်နေတယ်။အဲ့လိုပဲကျွန်တော်ကောက်ထည့်ကြတာ။အဆိုးကလည်းအကောင့်တွေဟိုးဆိုဒီကုမ္ပဏီဆက်သွယ်မှုရှိတဲ့အနေအထားကိုပုံကျွေးနေတာပဲလို့ကျွန်တော်က အဲ့လိုပဲတိကျပြောနိုင်တယ်ဗျာ
ဒါပေမဲ့ဘာကြောင့်ဒီအဆိုကိုရန်ကုန်တိုင်းဒေသကြီးလွှတ်တော်အတွင်းမှာထောက်ခံမဲအများစုနဲ့ပြန်ရသွားတာပါတယ်ဆိုရဲမိကုန်ကိုတော့ဒေါက်တာညိုညိုသိန်းက
ကျမတို့ရန်ကုန်တိုင်းလွှတ်တော်မှာကဟို123ယောက်ရှိတယ်အဲ့ဒီမှာပြည်ခိုင်ဖြိုးမဟုတ်တဲ့ပါတီဝင်ကကျမတို့15ဦးပဲရှိတယ်ပေါ့နော်တဆညာအဲ့15ဦးထဲမှာတဆညာ8ဦးနဲ့တဆညာမဟုတ်တဲ့ပါတီက9ဦးပဲရှိတယ်အဲ့တော့ပုံမှန်ကျမတို့ဟိုပြည်ခိုင်ဖြိုးပါတီကအစိုးရကလိုလားတဲ့ဟာတွေဆိုလို့ရှိရင်ကျမတို့မဲခွဲလို့ရှိရင်ကျမတို့ဒီမဲရ9မဲ6မဲထက်ပိုမရဘူးပေါ့နော်အခုဒီတစ်ခေါက်စီးဝက်မဲခွဲတော့မှပဲဒါစန့်ခွက်မဲ10မဲတောင်ရတယ်ဆိုတာကဒါကျမတို့ဒါကျမတို့အတွက်ကတော့ထူးခြားဖြစ်စေလို့တော့ယူဆရမှာပဲ
ဒါပေမဲ့ဒီရန်ကုန်မြို့သစ်စီမံကိန်းကြီးကိုအကောင်အထည်ဖော်ဖို့အတွက်ဒေသခံတွေကလိုလားနေကြပြီးတော့စီမံကိန်းကြီးအကောင်အထည်ဖော်မယ်ဆိုရင်ဒေသအတွင်းမှာဖွံ့ဖြိုးတိုးတက်လာမှာမဟုတ်လို့ဒီစီမံကိန်းကိုဆက်ပြီးတော့အကောင်အထည်ဖော်သင့်တယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တဦးဖြစ်တဲ့ဦးနေမျိုးအောင်ကပြောပါတယ်
ရန်ကုန်တိုင်းဒေသအစိုးရဖွဲ့အနေနဲ့ဘာမှဟုတ်လို့မရသေးဘူးတခုလုံးမဲ့ကြံတိုင်းမှာတန့်ခွက်တယ်တန့်ခွက်တယ်တန့်ခွက်တယ်ဆန္ဒပြရနေပဲဆိုတော့ဘာမှလည်းလုံးမရနိုင်ဘူးဖြစ်နေကြတာကပထမစီမံကိန်းမှလည်းပဲအားနည်းချက်တွေအများကြီးရှိတယ်ဒါတွေပဲအကုန်လုံးနဲ့နားနေတယ်ဒါဆိုရင်အပြုသဘောနဲ့စောင့်ပြီးတော့ဘာတွေကိုစောင့်ရက်ပေးပါဆိုတဲ့အကြံပြုချက်ကြတော့ဘလို့မှမလာပဲနဲ့ကန့်ွက်တယ်ဆိုတာကြီးပဲပြောနေတဲ့အခါကြတော့လည်းပဲကျွန်တော်တို့ကလည်းပဲတစ်မျိုးတော့နည်းနည်းစိတ်ထဲမှာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့အစိုးရကိုပဲစန့်ညင်နေရလားကန့်ွက်နေရလားလို့ထင်တယ်ပေါ့ဘူမျိုးသစ်စီမံကိန်းလုပ်မယ်ဆိုလို့ချင်းလည်းပဲပထမတစ်ချိန်တုန်းကလည်းပဲပွင့်လင်းမြင်သာမှုမရှိပါဘူးဆိုပြီးတော့ကံွက်ခွဲတဲ့အကြောင်းမို့လည်းပဲဒါကမှန်ကန်တယ်ဆိုပြီးတော့ယာယီရက်ဆိုင်ပြီလို့နော်လွတ်တော်ကနေပြီးတော့သဘောတူခဲ့တယ်ပေါ့နော်ကျွန်တော်တို့တီးတဲ့လောက်ကတော့ဒီနေ့ညနေမှာကော်မရှင်တောင်းလို့အစိုးရအဖွဲ့တွေရဲ့သဘောတူခွင့်ပြုချက်တွေကိုတူရောယူအောင်မယ်အနည်းဆုံးသမ္မတကြီးကိုလည်းခွင့်ပြုချက်တောင်းအောင်မယ်တောင်းပြီးတော့မှဒီဟာတဖြည်းဖြည်းချင်းသွားမှာပါဥပဒေတွေကိုလိုပါသေးတယ်ဥပဒေတွေပြဋ္ဌာန်းပြီးမှစီမင်းစည်းကမ်းတွေထုတ်ပြီးတော့မှရုပ်သာဆောင်ရွက်မှာဖြစ်ပါတယ်အဲ့တော့ဒီဟာတွေကိုမလွဲမသွေလိုပါတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
ဒါကြောင့်ဒီစီမံကိန်းကိုဘလို့ပွင့်လင်းမြင်သာမှုရှိအောင်လုပ်မလဲဒေါက်တာတော်ညိုညိုသိန်းကတော့ဒီစီမံကိန်းနဲ့ပတ်သက်လို့အခုချိန်ထိဘာမှပွင့်လင်းမြင်သာမှုမရှိဘူးလို့သူ့ရဲ့အမြင်ကိုပြောပါတယ်ဒါပြင်လည်းဒီစီမံကိန်းနဲ့ပတ်သက်လို့ကြိုးပြီးတော့တည်ထားကြတဲ့စီးပွားရေးပညာရှင်တွေရဲ့ကြိုးပွိုင်းလုပ်ငန်းတွေကြောင့်ဒေတာဖွံ့ဖြိုးရေးဆိုတာထက်စီးပွားရေးလုပ်ငန်းရှင်တွေရဲ့အကျိုးအမြတ်တွေများနေတာတွေ့ရတယ်လို့လည်းတွေ့ပြပါတယ်
ဟိုအရင်တစ်ခေါက်ရုံသိမ်းခွဲခဲ့တဲ့စီမံကိန်းတုန်းကတော့မှသူတို့ကဒါမြမစေတနာမျိုးစစ်အာကုမ္ပဏီကိုလုတ်တိုင်ခွင့်ပြုပါမယ်လို့ကြေညာတယ်ပေါ့နော်အခုကျတော့သူတို့ကမျိုးစစ်စီမံကိန်းကိုအတည်ပြုတယ်လို့ပြောပြီးအခုဘသူ့ကိုလုတ်ခိုင်းမယ်ဆိုတာကဘာမှပြောဘူးပေါ့နော်တော့ပွင့်လင်းမြင်သာမှုအပိုင်းမှာကတော့အခုတခါပိုးတောင်ဆိုးသေးတယ်ပေါ့နော်ဒေသမားတွေအစီအရတော့အာလေကိုသိမ်းတယ်သတင်းကြိုရထားလို့ဝယ်ထားတယ်ပေါ့နော်အမအစိုးရနဲ့နီးစပ်လို့သတင်းကြိုရထားလို့အဲဝယ်ထားတဲ့လူတွေရဲ့မြေတွေကိုတော့မသိမ်းမဲနဲ့စီမံကိန်းတွေကိုထည့်ပေးလိုက်တယ်ဆိုရင်တော့ဒါတော်တော်လေးကိုတရားလက်လို့လုံရလို့ပြောရမယ်လေဒါကြောင့်မလို့ကျမတို့ကဒီစီမံကိန်းဟာပိုးလင်းမြင်သာမှုမရှိတာပြင်မကဘူးเนาะအခုလိုမျိုးရန်ကုန်တက်ရလေကတိမ့်ချီဒီမားတွေစီကတိမ့်ချီမြေစီမံကိန်းကြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီမအနေနဲ့ပေါ့เนาะအမတန်ကိုသာဘလို့မှဟိုမထောက်ခံနိုင်တဲ့အင်မန်ချက်ကြီးတစ်ခုပေါ့เนาะ
ဒါကတော့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတော်ညိုညိုသိန်းပြောပြသွားတာပါရှင်။အခုတော့ရန်ကုန်မြို့သစ်စီမံကိန်းကြီးနဲ့ပတ်သက်လို့လျှို့ဝှက်ချက်တွေ၊တခါဝေဖန်မှုတွေ၊ထောက်ပြစရာတွေအများပြားရှိနေတဲ့ဒီစီမံကိန်းမှာမမြင်နိုင်တဲ့နိုင်ငံရေးရည်ရွယ်ချက်တွေနဲ့စီးပွားရေးခြေလှယ်မှုတွေရှိရဲဆိုပြီးတော့လည်းထောက်ပြချက်တွေရှိနေပါတယ်ရှင်။